မေရိကန်ဒေါ်လာ30လေးဘီလီယံတန်ဖိုးရှိတယ်တရုတ်လိုပစ္စည်းတွေကိုအမေရိကန်ကနေအခွင့်အရေးကောက်ဖို့တောက်ကြနေစတင်တော့မှာဖြစ်ပြီးဒီလိုလုပ်ခင်ချက်ချင်းပဲပြင်းပြင်းထန်ထန်တုံ့ပြန်ခံရမယ်လို့တရုတ်အစိုးရကသတိပေးပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်လိုကွန်ပျူစီအမျိုးအစားပေါင်း800ကျော်အတွက်အခွင့်25ရာခိုင်နှုန်းကောက်ခံမှုစီစဉ်နေတာဖြစ်ပြီးဒါဟာဝါရှင်တန်ဆန်လူဂျင်တောက်ကြညတကောင်ကျော်ရနဲ့စတင်မှာပါအမေရိကန်နဲ့ကုန်သွယ်စစ်ပွဲမှာတရုတ်ဘက်ကတော့စတင်မှာမဟုတ်ကြောင်းတရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကချက်တပရီနေကဘေးဂျင်းမှာပြောပါတယ်ဒါပေမဲ့တရုတ်နိုင်ငံနဲ့သူ့ပြည်သူအကျိုးစီးပွားကာကွယ်ဖို့ဆိုရင်တော့လှုပ်ဆောင်မှာဖြစ်ပြီးရွေးစရာလမ်းတော့မရှိဘူးလို့ပြောပါတယ်ချင်းချောက်အကြက်ကန်နရီအတွက်တရုတ်ကအရှုံးပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒါပြင်အမေရိကန်ဘက်ကအခွင့်ကောက်ဖို့လုပ်နေတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံ20ဘူးလောက်ဟာအမေရိကန်နဲ့တခြားနိုင်ငံတွေကပံ့ပိုးပေးနေတာဖြစ်ပြီးတော့အဲ့ဒီအချိန်မှာအမေရိကန်ကအများဆုံးပါတယ်လို့လည်းပြောပါတယ်သမ္မတထရမ့်ကတော့တကယ်လို့တရုတ်ဘက်ကအမေရိကန်တင်ပို့ကုန်တွေပေါ်မှာလက်တုံပြန်နေတဲ့အနေနဲ့ခွန်ကောက်ရင်ဒေါ်လာဘီလီယံ450ဘူးလောက်ရှိမှာတရုတ်ကုန်ပစ္စည်းတွေပေါ်မှာအမေရိကန်ကခွန်ကောက်ဖို့ရှိတယ်လို့ချင်းချောက်ခဲ့ပါတယ်